မြန်မာနိုင်ငံတမရကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဟောင်းလည်းဖြစ်ကုလသမဂ္ဂစီဒေါ်ကော်မတီဥက္ကဋ္ဌဟောင်းနဲ့လက်ရှိအဖွဲ့ဝင်ဖြစ်သူတာမကြီးရိုစာရီယိုမနာလိုရခိုင်စုံစမ်းရေးကော်မရှင်အဖွဲ့ဝင်လူသားချင်းစာနာထောက်ထားမှုကိစ္စရပ်များဆိုင်ရာကုလသမဂ္ဂဒုတိယအတွင်းမှုချုပ်နဲ့အရေးပေါ်ကဲဆယ်ညီနန်းရေးမှုဟောင်းကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမကြီးကင်ဇိုအိုရှိမာတို့ဟာဒီဇင်ဘာလ9ရက်တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရောက်ရှိလာကြပြီဖြစ်ကြောင်းအစိုးရပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌနဲ့တာဝန်ရှိသူတွေအခုဒီချိန်မှာမြန်မာနိုင်ငံကိုဘာကြောင့်လာကြလဲဆိုတာနဲ့သူတို့ခီးစဉ်အသေးစိတ်ကိုဖော်ပြမှထားပေမဲ့သူတို့ဟာလက်ရှိရခိုင်ပြည်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာနဲ့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံတာတွေပြုလုပ်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလှုပ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အာရှနိုင်ငံရဲ့ဝန်ကြီးတွေကစင်ကာပူမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတိုက်တွန်းခဲ့ကြကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဗီဗီယန်ဘလတ်ခရစ်စနန်ကလည်းအောက်တိုဘာလ၂ရက်နေ့မှာပြောကြားခဲ့ပူပါတယ်။